COVID-19 ရောဂါကူးခံရသူတွေတိုးလာနေတဲ့ပရတင်နိုင်ငံကိုခရီးမသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ပရတင်နိုင်ငံအထက်ခရီးသွားလာမှုဆိုင်ရာသတိပေးချက်ကိုအမြင့်ဆုံးအဖြစ်နဲ့နိုင်ငံခြားရေးဌာနကရောအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပါတနင်္လာနေ့မှာတိုးမြင့်တက်မှလိုက်တာပါ။ပရတင်ကိုခရီးသွားမယ်ဆိုရင်လည်းအရင်ဆုံးကာကွယ်ဆေးအပြည့်ထိုးထားဖို့လိုတယ်လို့လည်းပြောပါရယ်။Freedom Day ဆိုပြီးတော့ပရတင်နိုင်ငံမှာကာယောဂါဆိုင်ရာကန့်သတ်ချက်အားလုံးနီးပါးရုပ်သိမ်းလိုက်တဲ့နေ့မှာပဲအမေရိကန်ရဲ့ခီတော်အကြံပေးချက်ထွက်ပေါ်လာတာပါဒီထဲမှာနှာခေါင်းစီမဖြစ်မနေတတ်ဖို့မလိုတော့တလို့လူစုလူဝေးမလို့ရကန့်သတ်ချက်တွေလည်းဖြည့်လျှော့ပေးတာပါပါတယ်ပရတိမာဇန်နဝါရီလကစပြီးတော့နေစဉ်ပိုကူသူ 9,000 ကျော်ရှိနေပြီးကူးစက်များဒယ်တာပိုကအဓိကကူးစက်ပြန့်နှံ့နေတာပါကနေဒါနိုင်ငံကတော့အော်ဂူလာ9ရက်နေ့ကစပြီးတော့အမေရိကန်နဲ့နယ်စပ်ကိုပြန်ဖွဲ့မှာဖြစ်တယ်လို့82နာရီအတွင်းပိုးမရှိကြောင်းစစ်ဆေးထားတဲ့သူတွေကိုဝင်ခွင့်ပြုမယ်လို့တင်းလာနေကကြေညာပါတယ်စက်တင်ဘာ9ရက်နေ့ကစပြီးတော့ကာကွယ်ဆေးအပြည့်ထိုးထားတဲ့တခြားတိုင်းပြည်ကလူတွေကိုဝင်ခွင့်ပေးမယ်လို့လည်းကနေဒါတာဝန်ရှိသူတွေကပြောပါတယ်2020မတ်လကစပြီးတော့အမေရိကန်နဲ့ကနေဒါနိုင်ငံကြားမလိုအပ်ပဲခီးသွားတာအလုံးသားမြေဖို့သဘောတူထားတာပါ။တခါအော်စတြေးလျတောင်ပိုင်းပြည်နယ်မှာလည်းပိုကူသူတိ5ဦးတွေ့ရှိခဲ့တာကြောင့်အင်္ဂါနေ့ကစပြီးတော့တပတ်ကြာကန့်သတ်ချက်တွေထုတ်ပြန်လိုက်ပါတယ်။ Victoria နဲ့ New South Wales ပြည်နယ်တွေမှာလည်းကျွန်းလာနောက်ပိုင်းကတည်းကကန့်သတ်ချက်တွေထုတ်ပြန်ထားတာဖြစ်ပါတယ်။